အာရကတက်တော် AA ဘွဲ့ထိန်းချုပ်ထားတဲ့မောင်နှမမျိုးနယ်ကစစ်သုံးမန်းတွေနဲ့အရက်သားတွေကိုထိန်းသိမ်းထားတဲ့အချင်းစခန်းမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်မှုကြောင့်လူ90ကျော်သေဆုံးကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ AA ဘွဲ့ကထုတ်ပြန်ထားတဲ့ဗီဒီယိုဖိုင်ထဲမှာတော့အဆောက်အဦပျက်စီးတွေကြားထဲကနေဒဏ်ရာတွေနဲ့အကူအညီတောင်းနေတဲ့လူတချို့ကိုလည်းတွေ့ရပါတယ်။တိုက်ခိုက်မှုကြောင့်ဖမ်းဆီးထားသူအများပြားသေဆုံးပြီးထိခိုက်ဒေဂျီမှုအတိအကျကိုတော့မသိရသေးဘူးလို့လည်း AA တာဝန်ရှိသူတူက VOA ကိုပြောပါတယ်။
ဒီကြောင်တော့2024ခုနှစ်စက်တဘာလကိုရနေ9နှစ်ခွဲမှာစဲကုတ်စီကဂျက်ဖန်နဲ့လာပဲလို့နေပြီခေအဲကျွန်တော်တို့ဘက်မှာဖန်ခံထားတဲ့စဲကုတ်စီတက်ဖို့အောင်တိဒီပြီခေမူဆလွန်လာနိုင်ခဲ့ဒီကိုရှောက်ထော်ရဲရှောက်ခန့်ကိုနေပြီခေအဲကြာတော့ပေါက်ခဲကဆိုဖိုက်ပါရယ်ရေခေဒီနေရာမှာအဲလူဇန်နှစ်ယောက်ထိခဲ့ပြီခေဇန်နှစ်ယောက်ကြာဆုံးကတော့ကျွန်တော်တို့မသိပါသေးရေခေအဝတ်တော့ကနေပြီခေအဆောက်တိတော့အလုံးပရောဂျက်လာတဲ့ဟင်းပါရယ်အဲပြမနေပြီကလူဒီအမအောင်လုံကတော့ဟာဘယ်ကနေရောအောက်ထန်ညပြီလို့အစော်ဒီပရိုလိုဖိုင်နေတာဟင်းပါ
တိဆုံသွားသူတွေထဲမှာတော့မောင်တော်တိုက်ပွဲအတွင်းဖန်စီရမိထားတဲ့စစ်သုံးမန်းတွေအာစာ RSO ရင်ဂျာလက်နက်ကင်တွေစစ်ကောင်စီတင်နန်းပေးထားသူတွေရခိုင်လက်နက်ကင်အဖွဲ့ ALP နဲ့ဆက်ဆက်သူတွေအပါအဝင်တန်တရာအမျိုးမျိုးနဲ့စစ်ဆေးမေးမြန်းဖို့ဖန်စီထားသူတွေပါဝင်တယ်လို့လည်း AA ဖွဲ့ကသတင်းထုတ်ပြန်ထားတာပါတချိန်တည်းမှာပဲမနေ့နောက်ပိုင်းကမောင်တော်မျိုးအနီဝေသာလီကျေးဝါကကုလသမဂ္ဂယုံအဆောက်အဦကိုလည်းလေကြောင်းကတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ခိုက်ခံရတဲ့သတင်းတွေနဲ့တေဂျီထိခိုက်ပျက်စီးမှုအတိအကျကိုတော့VOA ကတိကျအတည်ပြုလို့မရသလိုစစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာတဲ့လက်နက်ကိုင်ပဋိပက္ခတွေမှာဆုံးရှုံးခဲ့တဲ့နေမျိုးတွေကိုတံပြန်ထိုးစစ်ဆင်မယ်လို့စစ်ကောင်စီအကြီးအကဲကမကြသိခင်ကပဲတတိပေးပြီးနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာခဲ့တာပါ AA အဖွဲ့ထုတ်ပြန်ချက်မှာတော့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်ဒေသခံတွေတွားရေးလာရေးတတိထားဖို့လည်းတိုက်တွန်းထားပါတယ်ဒေသခံနိုင်ငံရေးအကဲခဲဦးထွန်းကြည်ကတော့မြေပြင်တိုက်ပွဲတွေမှာအထိနာနေတဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကိုတိတိတသားအရှိန်မြှင့်လာနေတယ်လို့သုံးသပ်ပါတယ်
စစ်ကောင်စီအနေနဲ့ကဒီမြေပုံမြေပြင်ရှိတိုက်ခိုက်ရေးအင်အားတွေအရန်ရောသွားပြီဆိုတာသိတာတယ်ဆိုတိုက်တဲ့တိုက်ပွဲတန်းမှာလည်းဒီမျိုးတွေကိုလဲလွှားဆုံးရှုံးရတယ်ခန့်တွေကိုလဲလွှားဆုံးရှုံးနေရတာလေဖြစ်နေပေါ့လေဆိုတော့ခန့်ပြည်ဒီတန်တွေးမော်ဆွေလေးရေးသားစခန်းဆိုလို့ရှိရင်တိုင်းနိုင်ငံလုံးဒီမြန်မာစစ်ကောင်စီအတွက်အကြီးဆုံးရေးသားစခန်းကိုဒီကုန်ခဲ့တဲ့ရတာမျိုးတွေပေါ့လေဆိုတဲ့အခါကျတော့သူတို့ရဲ့ဒီတပ်ဖွဲ့ဝင်တွေပေါ့လေစစ်သားတွေကိုသူရဲ့ဒီအတန်းဝန်ဟာပေါ့ဒီစိုက်ခွန်အဖြစ်ပေါ့နော်သဘောလားတော့မသိဘူးပေါ့လေဒီအဓိကအသုံးပြုပြီးတော့ဒီလူနေတဲ့ပေါ့ဒီကတိုက်ခိုက်လာတာကိုတွေ့နေရတယ်တော့ဒီနေရာမှာလေစစ်ပွဲနဲ့မသက်ဆန်တဲ့ဒီအရသားတွေအများကြီးပြေဆုံးနေကြရတယ်ပေါ့လေဆိုတော့ရခိုင်ပြည်မှာလေဒီအခြေအနေတွေကိုအများတွေ့လာရတယ
်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတွေထိခိုက်တိကျမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်းကသတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်ဖြစ်နေတာပါဥထုံးညီကတော့နိုင်ငံတကာအတိုင်းဝန်းကထိထိရောက်ဟန်တားဖို့လိုတယ်လို့မြင်ပါတယ်
စင်းနဲ့မဆိုင်တဲ့နေရာတွေကိုဒီလေရင်နဲ့ပုံကြီးနေတဲ့အပေါ်မှာနိုင်ငံတကာအနေနဲ့ဒီအာဆီယံအနေနဲ့ကဒါပြန်ပြီးတော့ဒီတုံ့ပြန်သတိပေးရမယ့်အခြေအနေမျိုးရှိလာတယ်လို့တော့ကျွန်တော်အနေနဲ့မြင်တယ်ဒါနိုင်ငံတကာအနေနဲ့မကင်တွေ့ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်သူတွေအနေနဲ့ဒါကိုကင်တွေ့ဖို့အရန်ပဲပေါ့လေဆိုတော့ဒီအခြေအနေကဘယ်လိုမှမဖြစ်သင့်တဲ့ကိစ္စကိုကျွန်တော်မြင်တယ်။ဟိုစစ်ပွဲဆိုတာကလက်နဲ့ကန်ထားတဲ့လူတွေတိုက်ကြတဲ့ပွဲအရသာပြည်သူနဲ့မဆိုင်ဘူးလေ။ဒါပေမဲ့ဒီစစ်ကောင်စီကအရသာပြီးတော့သူတို့ရဲ့ဒီရဲစက်မှုတွေကိုဟိုပြင်ကတော့ဂျာကောင်ဘာကြီးနေနဲ့လက်ခံလို့မရတဲ့ကိစ္စဖြစ်တာ
။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်တိကျမှုတွေတိုးလာနေတာဟာစိုးရင်စရာကောင်းကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရာ WIMWM အကြီးအကဲနီကိုလတ်စ်ကွမ်ဂျင်ကလည်းမနေ့ကပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်ကန်စာတင်သွင်းရမှာပြောဆိုထားတာပါတချိန်တည်းမှာပဲပဋိပက္ခတွေမှာပါဝင်နေတဲ့အဖွဲ့အစည်းတွေရဲ့စစ်ရဇဝမှုနဲ့လူသားမျိုးနဲ့အပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုတွေးရှိရကြောင်းလဲ DBI DBN အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ